ေးစားရပါတော့တောတာရှင်များရှင်တရင်စာဆိုတာပြည်သူတွေရဲ့နားမျက်စိဖြစ်တယ်အုပ်ချုပ်သူအစိုးရကိုသိအောင်မြင်အောင်ရှောင်ရန်ဆောင်ရန်တွေကိုလက်တကမ်းပြောနိုင်ပြနိုင်တာဟာတရင်စာပဲဖြစ်တယ်ဒီနေ့ထုတ်တရင်စာဟာမနှက်ဖြန်မှာအမိုက်လို့ဆိုတာရှိတယ်လို့ဒီကနေ့တရင်စာမနှက်ဖြန်သမိုင်းဆိုတဲ့တရင်စာမျိုးလည်းရှိတယ်စတဲ့တရင်စာနဲ့ပတ်သက်တဲ့ဆိုယူစကားတွေကိုကျမမှတ်သားခဲ့ဘူးပါတယ်လူတို့သတင်းစာရဲ့သတင်းတောက်တယောက်ဖြစ်တဲ့ကျမဖေဖေကသတင်းစာတွေကပြောတဲ့သမိုင်းစုပြီးအရေးကြီးတဲ့သတင်းစာတွေကိုစုဆောင်ထားတတ်ပါတယ်ကျမကိုသတင်းစာဆရာကြီးလူတို့ဦးစိန်ဝင်းနဲ့ပထမဆုံးမိတ်ဆက်ပေးသူကလည်းကျမဖေဖေပဲဖြစ်ပါတယ်2012ဇွန်လ18ရက်ကပဖခင်များနေ့ညတကောင်မှာဘဝနီကုံအဆုံးတတ်သွားတဲ့ဆရာလူတို့ဦးစိန်ဝင်းအကြောင်းကျမထိတွေ့မိသမျှပြောပါရစေကျမ12နှစ်သမီးအရွယ်မှာဖဖေကကျမကိုဆရာလူတို့ဦးစိန်ဝင်းရဲ့ကလောင်ခွဲဝင်းစော်ရဲ့ပထမဆုံးဘာသာပြန်ဝတ္ထုဖြစ်တဲ့အလံမလှဲစတန်ဝတ္ထုနဲ့အရင်ဆုံးမိတ်ဆက်ပေးခဲ့ပါတယ်ဆရာကိုလူပုဂ္ဂိုလ်အနေနဲ့အရင်သိခွင့်ရတာမဟုတ်ဘဲစာအုပ်ကတဆင့်သိခွင့်ရခဲ့တာပါကျမတို့မိသားစုနှစ်ပေါင်း30နီးပါးနေခဲ့ရတဲ့တင်ငန်းကျွန်းခြံကြီးတဲကိုဖဖေရဲဘော်တွေမကြာခဏရောက်လာတတ်ပါတယ်မြမသမိုင်းကိုဘဝနဲ့အသက်နဲ့ရင်းပြီးရေးခဲ့ကြတဲ့လူတို့အတွက်အကျိုးဆောင်ခဲ့ကြသူတွေကိုကိုတွေ့မျက်မြင်ရင်းနှီးခွင့်ရခဲ့တာကျမအတွက်အလွန်ကံကောင်းခဲ့ပါတယ်တနေ့ဘိုးမဲလို့ဖဖေခေါ်လို့ရှိတဲ့ဦးလေးဦးလှချိုကျမတို့အိမ်ရောက်လာချိန်မှာဖဖေကကျမကိုတမိအခုဖတ်နေတဲ့ဝတ္ထုနာမည်ဘိုးမဲတိအောင်ဖတ်ပြလိုက်စမ်းပါလို့ပြောပါတယ်။ကျမဖတ်နေတဲ့ဝတ္ထုနာမည်ကိုအတန်ကျဲကျဲနဲ့ဖတ်မပြရဲတာကိုကျမအခုချိန်ထိမှတ်မိနေပါတယ်။ဆယ်ကျော်သက်အရွယ်ကျမဘလို့စာအုပ်မျိုးတွေဖတ်နေလဲလို့ဖဖေအကဲခတ်နေတာကိုကျမမသိခဲ့ပါဘူး။ဒီနောက်မှာဖဖေကကျမဖတ်ဖို့စာအုပ်တွေဆရာလူတို့ဦးစိန်ဝင်းစီကယူလာခဲ့ပါတယ်။ဆရာလက်မှတ်နဲ့ဆရာစာအုပ်တွေဟာကျမငယ်ဘဝကနေနောင်အချင်းကြမိသားစုဘဝနဲ့ခင်မုန်းတဲ့ဖတ်ဖို့ထောင်ဝင်စာကတဆင့်အချင်းထောင်ထဲရောက်အောင်ဆရာပေးခဲ့တာကိုကျမယင်တဲ့မမေ့နိုင်ဆုံးသောကျေးဇူးတရားတွေအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်အလံမလဲစတန်ဝတ္ထုတဲကဇက်လိုက်အမျိုးသမီးချောဤမန်ရဲ့ယုံကြည်ချက်အပေါ်အမြင့်ဆုံးစွန့်လွတ်မှုတွေတဲကအသက်ပေးစွန့်လွတ်မှုဟာစာဖတ်သူကျမယင်တဲ့စွဲကြံနေခဲ့ပါတယ်ဖဖေနဲ့ဆရာတို့ရွေးချယ်ပေးခဲ့တဲ့စာအုပ်တွေကကျမဘဝကိုအများကြီးအထောက်အကူပြုခဲ့ပါတယ်။အဲ့ဒီစာအုပ်တွေတဲကပေးတဲ့တတ္တိထူးတွေကြောင့်လဲခက်ခဲကြမ်းတမ်းတဲ့ကျမဘဝကိုရဲရဲဝင့်ဝင့်ရင်ဆိုင်နိုင်ခဲ့တာပါ။ဆရာကသူတစ်ပါးရဲ့ဒုက္ခဝေဒနာကိုကို့ဒုက္ခဝေဒနာလို့နှလုံးသွင်းနိုင်သူဖြစ်ပါတယ်ကျမတို့နှုတ်ကထုတ်ပြောစရာမလိုပဲဆရာကယင်နဲ့ကြားနိုင်သူဖြစ်ပါတယ်စင်ရဲနွမ်းပါတဲ့ရဲဘော်တို့ရဲ့တားသမီးတွေကိုကြောင်းဖွင့်ရသည်မှာကြောင်းအပ်နိုင်ဖို့ဆရာကကြောင်းစရိတ်ထောက်ပံ့ပေးပါတယ်ဒါအပြင်ကြောင်းသုံးပစ္စည်းတွေလည်းပေးတတ်ပါတယ်ကျမတို့ငယ်ဘဝမှာဆရာနဲ့ဆက်သွယ်ယင်းနှီးခွင့်ရခဲ့တာတွေကအမှတ်ရစရာတွေဖြစ်ပါတယ်နောင်နိုင်ငံရေးအချင်းကြမိသားစုဘဝနဲ့ထောင်ဝင်စာခရီးကိုဖြတ်တန်းရင်းစာရေးသူဘဝနဲ့ရုန်းကန်နေရတဲ့ကျမကိုဆရာကထောင်ဝင်စာအတွက်ငွေချေးထောက်ပံ့ကူညီပေးတယ်လို့အချင်းထောင်ထဲမှာကျမခင်မုန်းတဲ့ဖတ်ဖို့စာအုပ်တွေလည်းထည့်ပေးတတ်ပါတယ်။ဆရာစာအုပ်တွေကနိုင်ငံရေးအချင်းသားတွေအတွက်စိတ်ခွန်အားဖြစ်ခဲ့ရပါတယ်။ဆရာနှုတ်ဆက်စကားတွေကလည်းအချင်းထောင်ထဲကဆင်းရဲဒုက္ခကိုမေ့အောင်လုံနိုင်စွမ်းရှိတယ်လို့လဲနိုင်ငံရေးအကျဉ်းသားဟောင်းကိုနေဦးကအခုလိုပြောပြပါတယ်မော်ဒန်လက်ဖက်ရည်ပကံလုံးတွေကမှုန်နှိုင်းငယ်ဆိုတဲ့ဆရာစာအုပ်ဟာကျွန်တော်တို့တွေရဲ့ရင်ထဲကိုထိခဲ့တယ်ခင့်မိခြင်းနဲ့အနောက်ဆန်ခြင်းကိုဆရာကခွဲခြားပြခဲ့တယ်ကပအတိနဲ့မြမအတိကိုညှိပေးခဲ့တယ်မြမယနံ့သင်းနဲ့အတွေးခေါ်ရတာနဲ့မြူးချစ်စိတ်တိုင်းပြည်ချစ်စိတ်ကိုနှိုးဆွပေးခဲ့တယ်မြမနိုင်ငံသားတယောက်ဖြစ်ရတာကုန်းမငယ်ဘူးလို့လဲခံယူလာမိတယ်ဆရာစာပေကျေးဇူးဟာကျွန်တော်တို့အပေါ်မှာအဖိုးမဖြတ်နိုင်တဲ့တန်ဖိုးကိုပေးခဲ့ပါတယ်ကပအခြေအနေမြမအခြေအနေနဲ့ ရန်နဲ့ငါအစီအချားတွေကိုရှင်းလင်းထင်ရှားပြခဲ့တယ်။ခင်နဲ့ကျွန်တော်တို့ကိုဆရာကနီးစပ်အောင်လုပ်ပေးခဲ့တယ်။နိုင်ငံသားဆက်ဆံရေးမှာမိတ်ဆွေဆက်ဆံရေးနဲ့တန်းတူညီမှုကိုပဲဆရာကထောက်ပြခဲ့တယ်။ကယ်တင်ရှင်ဝါဒကိုဆရာကပြက်ပြက်သားသားစန့်ကျင်မှုကျွန်တော်တို့ကိုစာပေကတဆင့်အသိပေးခဲ့တာပါ။လူငယ်နဲ့ပတ်သက်ပြီးတော့လေစိုးတွမ်းအကျန်းဖတ်နေတဲ့လာနာစီလူငယ်မျိုးမဖြစ်စေဖို့နဲ့တိုင်းပြည်ချစ်စိတ်ရှိဖို့ကိုလည်းစောင်းမားတွေကတဆင့်အနားမှာထိုင်ပြီးပြောနေတယ်လို့ဆရာကရေးသားခဲ့ပါတယ်ရိုးရိုးသားသားတိုင်းပြည်အကျိုးပြုတဲ့စာပေသမားသတင်းသမားနိုင်ငံရေးသမားတွေဖြစ်စေခြင်းခဲ့တာပါဆရာဟာသူယုံကြည်တဲ့အယူအဆအတိုင်းကြင်ကြံနေထိုင်ခဲ့တယ်နိုင်ငံရေးသမားကောင်းတယောက်ဖြစ်ဖို့ဘလို့လိုက်နာကျင့်သုံးရမယ်ဆိုတာကိုလည်းဆရာရှင်းပြခဲ့တယ်။နိုင်ငံရေးလုပ်တယ်ဆိုတာမိမိယုံကြည်ရာဝါဒသဘောတရားတွေကိုအသိအပင်းနဲ့စုပေါင်းလုပ်ကြတာဖြစ်တယ်။ဒီအတွက်ဝါဒသဘောတရားတွေကိုကောင်းကောင်းနားလည်ဖို့လိုတယ်လို့အသိအပင်းအဖွဲအစည်းနဲ့လုပ်ပုံလုပ်နည်းတွေကိုလည်းသဘောပေါက်နားလည်ဖို့လိုတယ်။ဘာလိလမှုမှမရှိဘဲပါတီတစ်ခုတည်းဝင်လိုက်တာနဲ့နိုင်ငံရေးသမားဖြစ်သွားနိုင်တာမဟုတ်ပါဘူး။ကိုနဲ့မတူပေမဲ့အများစုရဲ့ဆုံးဖြတ်မှုကိုအ ਨੇ စုကနာခံရတဲ့ဆိုတာဒီမိုကရေစီကျင့်စဉ်ဖြစ်တဲ့ဆိုတဲ့ဆရာဆောင်မကောက်နှုတ်ချက်တွေနဲ့ကျွန်တော်အချင်းထောင်တွင်ဘဝကိုကြံ့ညံ့ခံရက်တီနိုင်ခဲ့တာပါလို့နိုင်ငံရေးအချင်းသားဟောင်းကိုနေဦးကဆိုပါတယ်ရှင်။နောက်တစ်ပတ်မှာတော့ဆရာကွယ်လွန်တဲ့နေ့ကသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့အမှတ်တရစကားနဲ့ဆရာလူထုဦးစိန်ဝင်းနဲ့ကျမတို့စုံခဲ့ပြောခဲ့ကြတာတွေကိုဆက်လက်တင်ပြပါမယ်ရှင်။